ထိုင်းစစ်တပ်ကမာရှယ်လော့စစ်အုပ်ချုပ်ရေးဥပဒေကြေညာပြီးတရက်အကြာဒီနေ့မှာတော့ထိုင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချဟာသဘောထားကွဲလွဲနေတဲ့နိုင်ငံရေးအုပ်စုတွေနဲ့ဒီကနေ့တွေ့ဆုံပြီးတော့အကြောင်းဝင်ဆက်ဆက်ဖို့ကြိုးစားခဲ့ပါတယ်။ဘန်ကောက်တက်မတော်ခမာမှာပြုလုပ်တဲ့ဒီဆွေးနွေးပွဲမှာရလဒ်တစုံတရာမရှိခဲ့ပေမဲ့လို့နိုင်ငံရေးပြည်ပခါတွေအဆုံးသက်ရေးကြိုးစားတဲ့နေရာမှာစစ်တပ်ရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုတော့မိမောက်ထုတ်ပြခဲ့ပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်ဖို့ယာယီဝန်ကြီးချုပ်ပါအဝေဒီအစ်စ်မြင့်နိုင်ငံကြီးခေါင်းဆောင်တွေတက်ရောက်ဖို့ဖိတ်ကြားခဲ့ပေမဲ့ယာယီဝန်ကြီးချုပ်အစားကိုစလဲလေးယောက်တက်ရောက်ခဲ့ပါတယ်။အစိုးရတိုက်ခန့်ဆန္ဒပြခေါင်းဆောင်စုထစ်တုံစုပန်နောက်အစိုးရလိုလာတဲ့ရှက်နီအဖွဲ့ခေါင်းဆောင်ဂျက်တူပွန်ပရွန်ပန်တို့ကိုလည်းစစ်ခေါ်ခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေနောက်လွှတ်တော်ကိုစလဲတွေအများပြားလည်းတက်ရောက်ခဲ့ကြတာဖြစ်ပါတယ်။တစ်ဖက်နဲ့တစ်ဖက်ခါခါသီးသီးဖြစ်နေကြတဲ့နိုင်ငံကြီးရံပတ်တွေမနေ့ဖြန်နေ့လယ်မှာနောက်တစ်ချိန်ထပ်မံတွေ့ဆုံဆွေးနွေးကြမယ်အကြောင်းတာဝန်ရှိသူတွေကပြောပါတယ်။အင်တာနက်နဲ့သတင်းမီဒီယာတွေကိုကြကြပြန့်ပြန့်စင်စစ်ပိတ်တာအပါအဝင်အမိန့်တရာစင်ကျော်ကိုစစ်တပ်ကအင်္ဂါနေ့တုန်းကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့စစ်တပ်အနေနဲ့အာဏာသိမ်းတာမဟုတ်ဘူးလို့ပြောဆိုထားပြီးတော့ကွဲပြားမှုတွေပြင်းထန်နေတဲ့အချိန်မှာအကြမ်းဖက်မှုတွေကိုဟတ်တာပြီးတည်ငြိမ်မှုပြန်လည်ထားရှိနိုင်ဖို့အတွက်အခုလိုလှုံ့ဆော်ရတာလို့စစ်တပ်ကပြောဆိုထားပါတယ်ရှင်။